န်ဒီစီးပွားရေးကိုယ်စားလှယ်အဖွဲ့အနေနဲ့ဟိုဂျပန်နိုင်ငံကိုသွားတဲ့အဓိကအကြောင်းရင်းလေးကိုအရင်ပြောပြပါလားခင်ဗျ။အ
ဓိကတော့ခင်ဗျာဂျပန်နိုင်ငံသွားရဲ့ဖြစ်ကြရကျွန်တော်တို့လီဘွန်ဖောင်ဒေးရှင်းကနေယူကျွန်တော်ကြားတာပါ။အဓိကတော့နိုင်ငံအတွေ့အကြုံဖြစ်နေတဲ့သူတို့ကဖြစ်တာပါ။ကျွန်တော်ကလည်းကျွန်တော်နိုင်ငံမှာကျွန်တော်တိုင်းပြည်ခုပြောတဲ့စီးပွားရေးကြီးကြီးကြောင်းလေးကိုလည်းလိုရနေတဲ့ဒီကြရတဲ့ဦးလေးတော်ကိုကျွန်တော်ကလည်းတိုက်ခံပြီးတော့ကြွားကြတာ
ပါခင်ဗျ။ NLD ပါတီအနေနဲ့ဟိုရုပ်ောက်ပွဲမှာအနိုင်ရထားပြီးတဲ့အပြင်စီးပွားရေးကော်မတီလည်းဖွဲ့ပြီးပြီဆိုတော့ဆရာတို့အနေနဲ့ဘလို့ကဏ္ဍတွေကိုများဦးစားပေး NLD ရဲ့စီးပွားရေးဘာတွေကိုဦးစားပေးလှုပ်ဆောင်မလဲဆရာကျွန်တော်တို့ကြားနေတာတော့လေယာကဏ္ဍတို့ဘာလို့တော့ဆရာတို့ဦးစားပေးလှုပ်ဆောင်မှုဂျပန်မှာလည်းပြောသွားတာကြားပါတယ်မြန်မာပြည်ထဲမှာလည်းပြောနေစံကြားပါတယ်ဆိုတော့ဆရာတို့ဘယ်ဥစ္စာတွေကိုဦးစားအဓိကဦးစားပေးလှုပ်ဆောင်ပါမလဲဆရာ
အဓိကတော့ကျွန်တော်တို့မှာပါအမျိုးအမည်ရှိတဲ့ဘတ်ဂျက်ရေးဆွဲဖို့ရောကျွန်တော်တိုင်းပြည်တကယ်စီးပွားရေးတွေ့တဲ့ပုံမျိုးတွေအတွက်ကဘတ်ဂျက်ရေးဆွဲတဲ့အခါမှာပြည်ရဲ့ဘတ်ဂျက်တော့နော်အမျိုးအမည်ရှိတာရေးဆွဲဖို့နောက်ပြီးတော့ငွေရေးတည်ငြိမ်အောင်ကျွန်တော်တို့ဆောင်ရွက်သွားဖို့နောက်တစ်ခုကကျွန်တော်တို့အဓိကတောင်းတမှာရှိစိုက်ပျိုးရေးကဏ္ဍအလုံးရေးကြည့်ပါတယ်အဲစိုက်ပျိုးရေးကဏ္ဍပုံမျိုးတွေ့တဲ့ခုနောက်ပြီးတော့ကျွန်တော်တို့ဟိုနိုင်ငံကြီးမြေမြန်နာမှုတွေဒီတဲ့လမ်းဖွင့်ဖို့နောက်တစ်ခုကကျွန်တော်တို့အော်ခြေကားဆောင်းလို့ရတယ်ခြေကားအုပ်ကြီးထုတ်တဲ့ပြီးတော့ခြေကားဆောင်းလို့ထောက်ပြီးလို့ဖြစ်လာဟုတ်ခြေကားဆောင်းဆိုတာအဓိကဒီအရေးမောင်းနေရဖြစ်တဲ့ဆရာချစ်သူလမ်းမဆက်တယ်ဟိုပို့ဆောင်ရေးလုပ်ငန်းကြီးလို့နော်နောက်ပြီးတော့ကျွန်တော်တို့ကျွန်တော်ဘောင်းချင်းချင်းပြီးတော့ဆောင်းရသွားဖို့အဲ့ဒါကိုကျွန်တော်တို့မြန်မာနိုင်ငံကြီးဝါးရေးထုတ်တဲ့ခွေရတဲ့ကူအဆောက်အဦဖြစ်တဲ့မောင်းနေရလေးကိုကျွန်တော်တို့ကျွမ်းသာတော့ဖြစ်ပါလေအဲ့ဒါလေးကိုဂျပန်နိုင်ငံမှာကျွန်တော်နိုင်ငံနဲ့ဆိုင်ဒီကယူအိုက်တိုးတဲ့နေရဆိုတဲ့ခါကျတော့သူနိုင်ငံမှာတိုးတဲ့နေရတဲ့ဟာလေးကိုကျွန်တော်သွားပြီးတော့ပြည်လာပါမယ်နော်သူတို့ဒီဂျပန်နိုင်ငံဆိုတာပြည်ကြရဲ့လိလာ
ပါမယ်မြန်မာစီးပွားရေး80ရာခိုင်နှုန်းကျော်ကြလေယာကဏ္ဍကိုပဲအဓိကထားနေရတော့မှဖြစ်တယ်လုပ်ငန်းကိုင်ငန်းတွေအများစုကလည
်းအ
ဲ့ဒီမှာလေယာကဏ္ဍမှာပဲရှိနေသေးတယ်ဆိုတော့အလုပ်လုပ်ကြတဲ့သူတွေအများစုပေါ့နော်ဆိုတော့ဆရာတို့လေယာကဏ္ဍကိုပြုပြင်ပြောင်းလဲတဲ့နေရာမှာဘလို့ပုံစံနဲ့များချင်းကပ်ဖို့စဉ်းစားပါလဲဆရာကျွန်တော်တို့စဉ်းစားတာဒီလိုပါလေယာကဏ္ဍလို့ပြောလာရင်လေယာမြေပိုင်ဆိုင်မှုလို့ဘာလို့ကနောက်ဆက်တွဲပါလာတဲ့ခါကြတော့လေ
ဟုတ်ပြီခင်ဗျာအဲဒီကဏ္ဍမှာတော့ကျွန်တော်တို့ကတော့အဓိကကတော့ small farming small scale farming တဲ့ဘူးပေါ့နော်ကျွန်တော်တို့စဉ်းစားတဲ့ခါမှာဒီမနိုင်ငံကcooperative farming တွေအရင်ဟိုတိုးတဲ့ဖွံ့ဖြိုးနေရတယ်အဲကျွန်တော်တို့ကမှ cooperative farming ကိုသွားပြီးတော့လေ့လာတယ်အခုအဓိကအော်ဒီလိုဆိုင်ရယ်နဲ့ပတ်သက်တဲ့နည်းပညာတွေအော်ဒီဆိုင်ရယ်နဲ့ပတ်သက်တဲ့ကွန်ပျူတာတွေဘယ်လိုလုပ်နေကြတယ်ဆိုရင်ဒီကွန်ပျူတာတွေကလုပ်ငန်းတွေအားလုံးကျွန်တော်လေ့လာခဲ့တာ
ဟုတ်ကဲ့ဆရာ
အားလုံးရှိပါတယ်အများကြီးကျူးယူပါတယ်ကျွန်တော်နိုင်ငံနဲ့တော့ဒီနိုင်ငံကတော့တိုက်ရိုက်ကူးယူလို့တော့မရဘူးပေါ့နော်သူကတော့ global family ကိုခေါ်တယ်ကျွန်တော်ကတော့ small scale family ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကလုပ်ငန်းတင်ရနေပါ
ဟုတ်ကဲ့ဆရာဟိုဆရာတို့လည်းပြောသွားတဲ့ခါမှာပါပါတယ်ကျွန်တော်တို့ကြားလိုက်ပါတယ်ဟိုဂျပန်နိုင်ငံဟာကမ္ဘာမှာလဲဟိုလေယာဆက်ပျိုးရေးမှာအဆင့်အမြင့်ဆုံးနိုင်ငံလည်းဖြစ်တယ်အဲဒါကြောင့်မလို့ဂျပန်စီကနည်းပညာတွေလည်းရယူလိုတယ်နောက်ပြီးတော့ဂျပန်ပြည်ကိုလည်းဟိုမြန်မာနိုင်ငံကလေယာထွက်ကုန်တွေတင်ပို့ခြင်းနဲ့ပေါ့နော်ဆရာတို့ပြောသွားတာအဲ့တော့လေယာကဏ္ဍတိုးတက်ဖွံ့ဖြိုးဖို့အတွက်စောစောကလို့ဟိုအသေးစားငွေချေးတဲ့လုပ်ငန်းတွေငွေချေးတဲ့လုပ်ငန်းတွေအပြင်ဆရာလေယာမြေပိုင်ဆိုင်တဲ့ကဏ္ဍဟိုနဲ့ပတ်သက်လို့အခုလေသမားတွေကြားထဲမှာတော်တော်လေးရှုပ်ရှုပ်ထွေးထွေးဖြစ်နေတဲ့ကိစ္စတွေရောဆရာ NLD အနေနဲ့ကင်တွယ်ဖို့ရှိပါသလ
ားဟုတ်ကဲ့လေယာမြေပိုင်ဆိုင်မှုနဲ့ပတ်ကျွန်တော်တို့ကအချိန်ယူပြီးလုပ်ရမယ့်ကိစ္စပါခင်ဗျာချက်ချင်းလုပ်လို့မရဘူးအဲ့ဒါကျွန်တော်တို့ရဲ့ဒီကတော့အဲ့ဒီအလုပ်လေးဟိုလေလုပ်တဲ့ဒီလုပ်တဲ့ဒီအချိန်ပေါ့နော်ကျွန်တော်တို့ကကျူရတော့မှာပေါ့တောက်လျှောက်လာအဲ့တော့နောက်ပြီးတော့ဒီအဲ့ဒီခုနီးခုဒီမှာသူတို့လက်လမ်းမှီးတဲ့ဒီပညာတွေနောက်ပြီးတော့ဟိုချက်ကြီးစီးဒီအဲ့ဒါတွေဘယ်လိုပြီးနေရလဲဘယ်လိုနေရလဲဘယ်လိုချူချောင်းနေရလဲဘယ်လိုဖြတ်ဝင်နေရလဲနောက်ပြီးတော့သူပြည်သနာနဲ့ပတ်သက်လို့လည်းကျွန်တော်နိုင်ငံမှာဟိုနေရာကဏ္ဍမှာပေါ်နေတယ်သူပြည်သနာနဲ့ပတ်သက်လို့ဒီလေသမားတွေတို့ဘယ်လိုဆောင်ရနေကြရလဲဆိုတာလည်းကျွန်တော်ပြည်သာပြည်သာနေမှာပါ
အရင်တော့ကတော့ကျွန်တော်တို့ပြောကြဆိုကြတာရှိပါတယ်။လေလုတ်သူလေပိုင်ခွင့်ရှိရမယ်ဆိုပြီးတော့လေအခုလေသမားတော်တော်များများဟာအရင်တော့ကလေပိုင်ခဲ့ကြပေမဲ့သူတို့လေတွေသင်ခါပြီးတော့အခုကိုလုတ်ခဲ့တဲ့လေမှာပဲအလုတ်သမားဘဝနဲ့စင်းစားဘဝနဲ့ဝင်လုတ်နေကြရတဲ့သူတွေဆိုတာလေကျွန်တော်တို့အတန်နေကြားရပါတယ်။ဆရာအဲ့လိုမျိုးပြဿနာတွေရောကြားဆရာတို့ကြားမိပါသလားဖြည့်ရှင်းဖို့ဘယ်လိုကင်တွယ်ဖြည့်ရှင်းကြပါမလဲအဲ့ဒါတွေရော
အဲ့ဒါမှာပြဿနာနဲ့ပတ်သက်လို့လေပိုင်ခွင့်ပတ်သက်တယ်လို့ရောကျွန်တော်ဆင်းနေပတ်သက်လို့ရောအလွန်ရှုပ်ထွေးနေတဲ့အတွက်ကြောင့်ကျွန်တော်တို့ချေယူပြီးတော့ညီနိုင်ချင်းလာတော့မှာဖြစ်ပါတယ်
နောက်တစ်ခုကဒီဟိုစီးပွားရေးပညာရှင်တွေပြောကြတာကတော့တိုင်းဟိုအခုလိုမြန်မာနိုင်ငံလိုဖွံ့ဖြိုးဟိုပြည်ပြင်းပြောင်းလဲရေးလုပ်နေတဲ့တိုင်းပြည်တစ်ခုမှာစီးပွားရေးအမြန်တိုးတက်အောင်မြို့မို့ဆိုလို့ရှိရင်ရင်းနှီးမြှုပ်နှံမှုတွေအများကြီးလိုတယ်ဟိုနောက်ပြီးတော့ကုံကြောထုတ်လုပ်နိုင်မှလေယာကန်တာတွေမကဘူးကုံကြောထုတ်လုပ်နိုင်မှတိုင်းပြည်စီးပွားဟာခိုင်ခိုင်မာမာဖွံ့ဖြိုးတိုးတက်မယ်ပေါ့နော်ဆိုပြီးပြောကြတာရှိပါတယ်အဲ့ဒီလိုမျိုးရောဆိုတော့ဆရာပြောသွားတဲ့အထက်မှာ infrastructure ပြင်ဖို့လို့ရင်းနှီးမြှုပ်နှံမှုတွေဟိုရောက်လာအောင်လှုပ်ဆောင်ဖို့လို့ဒီအခြေခံအဆောက်အုံတွေဟိုဟာတိုးတက်ဖွံ့ဖြိုးအောင်လုပ်ဖို့လို့ဆိုတာတွေကိုအဲ့ဒီဟာတွေကအဲ့ဒီဘက်ကိုဒီတိုင်းဟိုဟာပေါ့ control လုပ်မှုဘက်ကိုဦးတည်တဲ့အစီအစဉ်တွေလို့ကျွန်တော်ယူဆပါတယ်အဲ့တော့ဆရာတို့ဘယ်ဥစ္စာတွေကို priority ထားပါတယ်လဲဆရာဦးစားပေးဆရာပြောသွားတာတွေတော့အများကြီးရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီကဥစ္စာပေးတာတော့ကျွန်တော်နေမှာဒီကဏ္ဍတိုးတက်ကြည့်ရတယ်လာရောက်ကြည့်နေတော့ဒီအလုံးလေးရောရပါလေဒါမှမဟုတ်လေယာဉ်ကဏ္ဍအရင်းနှီးနှုန်းညာဟိုမှာဒီလိုတက်ဒီအရေးရှိတဲ့ဒီလိုတော့ဟိုအခွင့်အရေးနဲ့ဒီလိုနဲ့ဒီလိုခွင့်ပေးပြီးတော့လေယာဉ်ကဏ္ဍကလာပြီးတော့ညီညီလုံးနဲ့ကျွန်တော်တို့ဖိတ်ခေါ်လို့ရတယ
်ဟုတ်ကဲ့
နောက်တစ်ခုကကျွန်တော်တို့ဟိုတိုးစီကဒီလမ်းမစပေးရအရန်ကောင်းနေရတာဒါလေဒီကနေ့ရှိအောင်တိုင်းလမ်းနဲ့လမ်းနဲ့ဟာဟိုကဲ့ဒီအလားနဲ့လည်းညီညီအောင်ဖောက်ထားတာလေအဲ့ကျွန်တော်နိုင်ငံမှာလည်းအဲ့လိုပဲလမ်းမစပေးကိုကောင်းမွန်လို့ယူနေတယ်ဟိုရောကျေကျေကြီးရရှိရတယ်တော့နော်အဲ့ဒါတော့ကျွန်တော်တို့ဟိုကျွန်တော်နိုင်ငံမှာအကျိုးရှိတဲ့ဒီရေပေါ့အဲ့ဒီရရှိမှာဒီရနေလေတည်းဒီရရှိဟိုကနိဒန်းတော်ရရှိရလို့အဲ့ဒီကကျွန်တော်နိုင်ငံတဲ့တော်တော်နိဒန်းကိုယူလို့တော့စဉ်းစားနေရပါဘူ
းရှေ့သတင်းပတ်မှာတော့အန်အေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရကအခြေခံလှုပ်ဆောင်သွားမဲ့စီးပွားရေးမန်တန်6ခုအကြောင်းအပါအဝင်စီးပွားရေးကော်မတီဝင်ဦးစိုးဝင်းနဲ့ဆွေးနွေးထားတဲ့အပိုင်းနှစ်ကိုဆက်လက်တင်ပြပေးသွားပါမယ်ခင်ဗျာ